ထိုင်းသိမ်းခံထားရတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအခုရန်ကုန်မှာအဖမ်းခံထားရသူဩစတြေးလျနိုင်ငံသားပါမောက်ခရှောင်းတာနယ်ကိုအ мян ဆုံးလွှတ်ပေးဖို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကိုဩစတြေးလျနိုင်ငံကဒီကနေ့ထပ်မံတောင်းဆိုလိုက်ပါတယ်။စစ်နေမျိုးမက်ခွါရီတက္ကသိုလ်ပါမောက်ခရှောင်းတာနယ်ဟာထိန်းသိမ်းခံနေရတာနှစ်လရှိနေပြီဖြစ်ပြီးသူကမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးအဥပဒေမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေအရစစ်ဆေးနေတဲ့အကြောင်းမတ်လ23ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်အုပ်ချုပ်ရေးကောင်စီပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကပြောထားပါတယ်။ရှောင်းတန်နယ်ကိုဩစတြေးလျတန်ရာရှိတချို့နဲ့ဆက်သွယ်စကားပြောခွင့်အကန့်အသတ်နဲ့ခွင့်ပြုထားတာအတည်ပြုခဲ့ပေမဲ့နောက်ထပ်သတင်းအချက်အလက် VOA ကမင်းမြန်နာတွေကိုတော့ဖြေကြားခဲ့ခြင်းမရှိပါဘူး။ပါမောက္ခရှောင်းတာနယ်ကိုဖမ်းဆီးမှုဟာတရားလက်လွတ်ဖမ်းဆီးမှုဖြစ်တယ်လို့သုံးနှုန်ပြီးသူ့ကိုချက်ချင်းပြန်လွတ်ပေးပြီးမိသားစုထံပြန်ပို့ဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ဖမ်းဆီးထားတဲ့အကြောင်းရင်းနဲ့ပတ်သက်လို့အချက်အလက်တွေကိုမြန်မာနိုင်ငံအတွင်းမှာရောဩစတြေးလျမှာရှိတဲ့မြန်မာတန်ယုံကိုပါစုံစမ်းမေးမြန်းခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာရှောင်းတောင်နယ်ဟာပထမဆုံးဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံသားဖြစ်ပါတယ်ရှင်။